အမေရိကန်နိုင်ငံနယူးယောက်ပြည်နယ်အနောက်ပိုင်းနဲ့မြောက်ပိုင်းမှာတော့စံချိန်တင်နှိမ့်မုံတိုင်းကြောင့်အသွားလာတဲ့လုပ်ငန်းတွေရပ်သွားပါပြီ။တချို့နေရာတွေမှာတော့မနေ့က9ပေကျော်နှင်းတူတွေထူထပ်သွားပြီးနှင်းတွေဖယ်ထုတ်ဖို့ကြိုးစားခဲ့သူ2ဦးပါပေဆုံးခဲ့ရကနောက်ထပ်ထိခိုက်တွေပိုများလာမယ်လို့စိုးရိမ်နေကြကြောင်းဒေသခံရာရှိတွေကဆိုပါတယ်။ဒီနှင်းတွေကမနေ့တညလုံးတောက်လျှောက်နေအခုချိန်ထိပိုကျလာနေစေလို့လည်းဒေသခံရာရှိတွေကပြောနေပါတယ်။ဒီနှင်းချမှုပြင်းထန်တာကအင်မတန်ကြီးမားတဲ့ရေကန်ကြီးကရေကန်ကြီးတွေကနေနှင်းမုံတိုင်းဖြတ်တိုက်လိုက်တာကြောင့်အဓိကဖြစ်တယ်လို့လည်းဒီရရှိတွေကရှင်းပြပါဗျ။မနေ့တုန်းကအထိကဘတ်ဖလိုမြို့တောင်ပိုင်းမှာရှိတဲ့ Lake Erie မြို့ရှိအင်မတန်ကြီးမားတဲ့ရေကန်ကြီးရဲ့အစီအကျန်းတစ်လျှောက်သမိုင်းဝင်အကြီးမားဆုံးနှင်းချမှုဖြစ်ခဲ့ပြီး၃ပေကျော်အထိနှင်းတွေထူထပ်သွားခဲ့တယ်လို့အမျိုးသားမိုးလေဝသဌာနကထုတ်ပြန်ခဲ့ပါဗျ။ဒီနှင်းတွေကဘတ်ဖလိုမြို့စင်ကြယ်ပေါ်ရှိ Orchard Park အရပ်မှာ၄ပေကျော်အထိရောက်သွားခဲ့ကမနေ့ညပိုင်းကနေဒီမနက်ထီလဲထပ်ပူကြလာနိုင်တယ်လို့မိုးလေဝသဌာနကခန့်မှန်းထားပါတယ်ဒီဘက်ဖလိုမျိုးအဓိကနှင်းချတဲ့နေရာတွေမှာစီးပွားရေးလုပ်ငန်းတွေနဲ့ရုံးတွေချောင်းတွေလဲပိတ်ထားရပါတယ်ခင်ဗျာ